ဒွေညာဒုက္ခသည်တွေကိုကနေဒါနိုင်ငံကလက်ခံလူတွေဆန္ဒရှိကြောင်ပြတ်တာဖို့နဲ့မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့လူသားချင်းစာနာမှုဆိုင်ရာအကြက်တဲမှာတာဝန်ရှိတဲ့သူတွေကိုအရေးယူဒဏ်ခတ်ဖို့အတွက်တိုက်တွန်းထားတဲ့အစီရင်ခံစာတစ်စောင်မနေ့ကထွက်လာပါတယ်။ကနေဒါနိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဘော့ဘ်ရေးကကနေဒါအစိုးရကိုတင်သွင်းခဲ့တဲ့အစီရင်ခံစာဖြစ်ပါတယ်။ဒီအကြောင်းကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပါလိမ့်မယ်
။ကနေဒါလွတ်တော်ကိုယ်စားလှယ်ဟောင်းဘော့ဘ်ရေးတင်သွင်းတဲ့အစီရင်ခံစာက Tell them we are human.ကျွန်တော်တို့ဟာလူသားတွေဖြစ်တယ်ဆိုတာကိုပြောပြလိုက်ပါလို့အမြင်ရပါတယ်။ရိုညာပြည်ပခန့်နဲ့ပတ်သက်ပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုပေါ့ဘရီတွားရောက်လေ့လာခဲ့ပါတယ်။မင်းတို့ကတော့စာမျက်နှာ36မျက်နှာပါတဲ့သူ့ရဲ့အစီရင်ခံစာကိုထုတ်ပြန်ပြီးကနေဒါအစိုးရကိုတင်သွင်းခဲ့ပါတယ်။အဲ့ဒီအစီရင်ခံစာနဲ့ပတ်သက်ပြီးတော့လည်းသတင်းစာရှင်းလင်းပွဲကိုမနေ့ကကျင်းပခဲ့ပါတယ်။
The first recommendation that I make to the government is
အစိုးရကိုကျွန်တော်တိုက်တွန်းထားတဲ့ပထမတစ်ချက်ကရိုညာတွေအတွက်ကနေဒါကပြောဆိုပေးဖို့နဲ့နေရာပေးဖို့ပါရိုဟင်ညာတွေရဲ့အခြေအနေတွေကိုကမ္ဘာကတည်အောင်ပြောပြဖို့နဲ့ရိုဟင်ညာတွေတည်အောင်ပြောပြဖို့ကသူတို့ဟာလေတမန်လူသားတွေဖြစ်တဲ့အခြေအနေဆိုးတွေကိုရင်ဆိုင်နေရတဲ့တကယ့်လူတွေဖြစ်တဲ့အကြောင်းအားပေးဖို့ပါကျွန်တော်ရဲ့ဒုတိယတိုက်တွန်းချက်ကတော့ကနေဒါအစိုးရကရိုဟင်ညာဒုက္ခသည်တွေနဲ့ဆိုင်တဲ့မူဝါဒတွေရေးဆွဲချမှတ်ဖို့လိုတဲ့အကြောင်းပါကနေဒါရဲ့နိုင်ငံသားရေးမူဝါဒဆိုင်ရာတံပိုးတွေကိုအခြေခံပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေအတွက်လက်တွေ့အကောင့်ထဲပေါ်နိုင်မဲ့မူဝါဒရေးဆွဲဖို့ပါရိုဟင်ညာတွေကြုံတွေ့နေရတဲ့အကျက်တဲတွေကိုကျွန်တော်တို့တနိုင်ငံနဲ့မဖြေရှင်းနိုင်ပါဘူး။တခြားနိုင်ငံအဖွဲ့အစည်းတွေလည်းပူးပေါင်းပြီးတော့လှုပ်ဆောင်ရမှာပါ
။အထူးကိုယ်စားလှယ်မစ္စတာရေးကသူ့ရဲ့အစီရင်ခံစာထဲမှာကနေဒါအစိုးရအနေနဲ့လှုပ်ဆောင်ဖို့အကြံပြုချက်18ခုတင်ပြထားပါတယ်။အဲ့ထဲမှာကနေဒါနိုင်ငံရဲ့ရိုဟင်ညာအရေးထောက်ပံ့ငွေတွေကိုတိုးမြှင့်ဖို့နဲ့ပြည်မှုကျူးလွန်သူတွေကိုစုံစမ်းစစ်ဆေးရေးမှာကနေဒါနိုင်ငံကအရေးပါထင်ရှားတဲ့အခန်းကဏ္ဍကနေပြီးတော့ပါဝင်ဆောင်ရွက်ဖို့ကိုလည်းတိုက်တွန်းထားတာပါ
။ In the report I identify 4 key areas for my recommendations. The first
is ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေအတွင်းလက်ငင်းကြုံတွေ့နေရတဲ့အကျက်တဲတွေနဲ့မြန်မာပြည်အတွင်းမှာလည်းတိတ်နေကြီးတဲ့ရိုဟင်ညာတွေကအန္တရာယ်ကြီးတဲ့အခြေအနေတွေနဲ့ကြုံနေရတဲ့အကြောင်းကျွန်တော်တို့ပြောပြဖို့လိုပါတယ်။ဒုတိယအရေးကြီးတဲ့အချက်ကတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေပါပဲ။အကဲဆတ်မှုတွေအခက်အခဲတွေအများပြားရှိနေတဲ့နိုင်ငံရေးအခြေအနေရက်ဖက်စစ်ဖက်ဆိုပြီးတော့နှစ်ဖက်မှာရှိနေတဲ့နိုင်ငံရေးအခြေအနေစစ်ဖက်ကပြည်တွင်းရေးကိစ္စတော်တော်များများကိုချုပ်ကန့်ထားတာပါ။နေဆက်ဒေသတွေမှာလည်းတိုက်ပွဲတွေကဖြစ်နေတုံးပါပဲ။ဒီလိုအခြေအနေတွေကြားမှာပဲကျွန်တော်တို့ကခက်ခက်ခဲခဲလုပ်ကန့်ရမှာဖြစ်ပါတယ်။တတိယအချက်ကတော့ဖြစ်ဖြစ်ခဲ့တဲ့အခြေအနေတွေပေါ်မှာတာဝန်ရှိသူတွေကိုအရေးယူဖို့ပါပဲ
။ရိုညာကြက်တဲကိုဖြစ်ရှင်းတဲ့နေရာမှာရင်ဆိုင်ကြုံတွေ့ရမယ့်အခြေအနေတွေနဲ့လှုပ်ဆောင်တဲ့အခြေအနေတွေကိုလည်း Bob Break ကဆက်ပြီးတော့ရှင်းပြပါတယ
်။ What I've described is 3 big things.Presence, perseverance, and patience.
အစီရင်ခံစာထဲမှာကြီးမားတဲ့အချက်၃ချက်ကိုကျွန်တော်ရှင်းပြထားပါတယ်။ရိုဟင်ညာပြဿနာကိုကျွန်တော်တို့ဝင်ပြီးတော့ဆောင်ရွက်ဖြေရှင်းနေတယ်ဆိုတာကိုထင်ထင်ရှားရှားပြတ်တာကိုရဲကောင်းကောင်းနဲ့ဒီကိစ္စကိုဆောင်ရွက်ဖို့နဲ့စိတ်ရှည်တည်ခံပြီးတော့လှုပ်ဆောင်ဖို့ပဲဖြစ်ပါတယ်။လူခွင့်ရေးတို့ဥပဒေစိုးမိုးရေးတို့ဆိုတာတွေကအရေးကြီးတာတွေမဟုတ်ဘူး။လူခွင့်ရေးကိုကာဝယ်ဖို့ကအရေးကြီးတာမဟုတ်ဘူးလို့သဘောထားနေတဲ့သူတွေအတွက်ကျွန်တော်တို့ကဒါတွေကိုအရေးကြီးတဲ့အချက်တွေဖြစ်တယ်ဆိုတာကိုပြတ်တရမှာပါ။
ရညာပြိပကမှာအပြစ်ကျူးလွန်သူတွေနဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစုကြည်ဘက်ကပြောဆိုမှုတွေမရှိတာတွေပေါ်ဝေဖန်မှုတွေကြေကြေပြတ်ပြတ်ရှိခဲ့တာကြောင့်ဒေါ်ဆန်းစုကြည်ရဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးတော့ဘလို့မြင်တယ်ဆိုတာကိုလည်းပေါ့ဘရိတ်ကိုသတင်းတော်တွေကမေးကြပါတယ်
Exactly what her role in the government is going to be the subject of continuing debate and discussion
အစိုးရထဲမှာဒေါ်ဆန်းစုကြည်ရဲ့အခန့်ကဏ္ဍကဘာလဲဆိုတဲ့ကိစ္စဟာအခုတတိဆက်ပြီးတော့ပြောဆိုငင်းခုန်နေရတဲ့ကိစ္စဖြစ်နေတော့မှာပဲရိုဟင်ညာပြည်ပခန့်မှာတာဝန်ရှိတဲ့သူတွေကဘသူတွေလဲဆိုတာကိုထုတ်ဖော်တွေ့ရှိပြီးဆိုရင်အယက်သားအစိုးရဘက်ကပဲဖြစ်ဖြစ်စစ်အုပ်ချုပ်မှုဘက်ကပဲဖြစ်ဖြစ်ဘယ်သူ့ကိုမှဘေးဖယ်ထားပြီးတော့ခြံထားလို့မဖြစ်ပါဘူးတာဝန်ရှိတဲ့သူတွေကတာဝန်ခံရမှာပါပဲကျွန်တော်တို့နားလည်ထားဖို့ကဒေါ်အောင်ဆန်းစုကြည်ရဲ့နာမည်ကိုလူတော်တော်များများကသိကြတယ်ဆိုပေမဲ့ဗိုလ်ချုပ်မှုကြီးရဲ့နာမည်ကိုတော့လူသိသူနဲတယ်ဆိုတာပါပဲပြည်ပကလေးဖြစ်ပွားခဲ့တဲ့နေရာတွေမှာအစိုးရရဲ့ထိန်းချုပ်မှုတွေတော်တော်ရှိပါတယ်။ဒေါ်ဆန်းစုကြည်အနေနဲ့ဖြစ်ပွားခဲ့တဲ့ကိစ္စတွေကိုထုတ်ဖော်ပြောဆိုသင့်တယ်လို့ကျွန်တော်ထင်ပါတယ်။ထုတ်ပြောသင့်တာထက်ပိုးပြီးတော့အရေးကြီးတယ်လို့ကျွန်တော်တို့ထင်တာကတော့ဖြစ်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေကိုဒေါ်အောင်ဆန်းစုကြည်အပါအဝင်မြန်မာအစိုးရကအရေးယူဖို့ပါပဲ
။နွားပြည်ဆိုင်ရာကနေဒါနိုင်ငံရဲ့အထူးကိုယ်စားလှယ်ဘော့ဘ်ရေးရဲ့အစီရင်ခံစာထဲမှာအဓိကအကြံပြုတိုက်တွန်းထားတဲ့အချက်ကတော့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုကနေဒါနိုင်ငံကလက်ခံဖို့လူလူလာလာရှိတဲ့ဆိုတဲ့အကြောင်းပြသဖို့နဲ့ဒုက္ခသည်တွေကိုလက်ခံလို့တဲ့တခြားနိုင်ငံတွေကိုလည်းရိုဟင်ညာတွေကိုလက်ခံရေးကနေဒါနိုင်ငံကနေပြီးတော့တိုက်တွန်းအားပေးဖို့ပဲဖြစ်ပါတယ်။ဒုက္ခသည်တွေပြောင်းရွှေ့အခြေချရေးနဲ့ပတ်သက်ပြီးတော့ဘော့ဘရီရဲ့တိုက်တွန်းချက်တစ်ခုကတော့ဒုက္ခသည်တွေကိုလက်ခံမယ်ဆိုတဲ့အချက်ဟာဆက်ပြီးတော့ဖြစ်ပွားနေတဲ့ဒုက္ခသည်ချက်တဲကိုဖြေရှင်းတဲ့နည်းလမ်းမဖြစ်တဲ့အကြောင်းနဲ့ဒီလိုလက်ခံတဲ့အတွက်ပဋိပက္ခမှာတာဝန်ရှိတဲ့သူတွေကိုအရေးယူဖို့ဆိုတဲ့မြန်မာအစိုးရရဲ့တာဝန်ဟာလည်းမင်းမိန်မသွားသင့်ဘူးလို့ဖော်ပြထားပါတယ်။